ပြင်းနေအသုံးစီပေါ့လေပုံငွေတွေပြတဲ့အတွက်ကြောင့်ပြန်အပ်လိုက်ရတယ်ဆိုပြီးတော့သိရပါတယ်ခင်ဗျာအဲ့ဒီကိစ္စလေးကျွန်တော်ရှင်းပြပါအောင်ခင်ဗျာ
ကျွန်တော်တို့ဒီပထမကျင်းဒါသမပုံမဲ့ဈေးဝယ်မှာရခိုင်ပြည်နယ်ကစီမံခန့်ခွဲခွင့်ရှိတဲ့ကျွန်တော်တို့ဟိုဌာန25ခုအတွက်ကျွန်တော်တို့လွှတ်တော်က109ဘီလီယံမြေကရှာထားပေးခဲ့တာကျွန်တော်တို့လွှတ်တော်ကဒီပြုပေးခဲ့တဲ့အတွက်သုံးငွေကိုကျွန်တော်တို့သိတာပေါ့အဲ့မဲ့အခုသူတို့ရဲ့စီရင်ခံစားထေးမှာအဲ့ဒီသုံးငွေတွေကိုကုံအောင်မသုံးနိုင်ဘဲစစ်တုံးသားသမတိရှိပြီလေပြင်အလေးရတဲ့ကင်းကနန်းကိုတွေ့ရတဲ့အတွက်ကြောင့်ကျွန်တော်တို့လက်တော်ကလက်တော်တစ်ခုလုံးလုံးဝမကြည်မနဲ့ဖြစ်ပြင်းထန်ထန်ဝေဖန်ကြတာပေါ့အားထောက
်ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာရောဝေဖန်ဆွေးနွေးတာတွေရှိပါသလားခင်ဗျအ
ဒီကဆွေးနွေးတာကတော့ဒီစစ်တုံးဘီလီယံကိုဘာဖြစ်လို့အဲ့လိုက်ရလဲအဲဒီဟာဒီနေစိုးရရေးစီမံခန့်ခွဲမှုငင်းဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးဟိုအဲ့လိုက်ရတယ်လို့ကျွန်တော်တို့ယူဆတယ်ပေါ့ဘာဖြစ်လို့ဆိုတော့ဒီလောက်စင်းရေးနန်းပါနေတဲ့ပြည်နယ်တခုမှလုံးဝရလို့မရှိတော့ဘူးလားပြန်အဲ့ရအောင်ပြန်အဲ့ရတဲ့ငွေကြီးအတိုင်းကာကလည်းစာမန်မဟုတ်ဘူးစစ်တုံးဘီလီယံထိဆိုတော့ပင်တာရေးနှစ်တခုလုံးရေကုန်ကြစီရေးကျွန်တော်တို့ဆေးရခိုင်နှုတ်ကျော်လောက်ကိုပြင်အပ်လိုက်ရတော့အဲ့ဒီအစိုးရကပါလုံးနေလေအဲ့ဒီဟောကပြင်းနေစိုးရအဖွဲ့တွေကအလုံးမလုံးကြဘူးလားဒီလောက်လုံးစရာတဲ့အများကြီးရှိနေတဲ့ချိန်မှာဘာဖြစ်လို့နေပြီးဒီလိုမျိုးပြင်အပ်လိုက်ရတာလေဆိုတဲ့မေးခွန်းတွေကိုအများကြီးကျွန်တော်တို့မေးဖြစ်တာပေါ့
ဆိုတော့အဲ့တော့တို့အစိုးရအနေနဲ့ပေါ့လေဘာတွေများပြန်လဲဖြစ်ရှင်းပါလဲခင်ဗျအ
စိုးရဘယ်အဒီပန်တာရေးအဲဝန်ကြီးကရှင်းတာကတော့ဒီငွေကြေးတွေကိုဟာလုတ်ပြေးရှိမှာပြည်ထောင်စုကရှာပေးတာနှောင်းမေးတွေဆိုပြီးရင်သူကအဲ့လိုမျိုးဖြည့်ရှင်းရတော့ပေးတာပေါ့အဓိကအစိုးဆုံးဌာနကတော့ကျွန်တော်တို့ဆောက်လုပ်ရေးဌာနပေါ့ဆောက်လုပ်ရေးဌာနက7ဘီလီယံကျော်ထိကိုသူကအဲ့လိုမျိုးပြန်အပ်လိုက်ရတယ်တဲ့ဘီလီယံကျော်တိပြန်အလိုက်ရစေဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်လန်ဒတာပြည်ပြည်တင်းတင်းမုံဘုတ်တိကလုတ်တဲ့ဆောက်လုပ်ရေးဌာနပေါ့အဲဒီလန်ဒတာတွေကျွန်တော်တို့ပြုလန်ဒတာတွေပြုပြင်ခွင့်မရလိုက်တော့တဲ့သဘောမျိုးဖြစ်တော့တာပေါ့
ဟုတ်ကဲ့ပြည်တော်စုအစိုးရချပေးတဲ့ငွေရရောဒီဌာန25ခုအတွက်ပေါ့လေဒီပြည်နယ်တိုးတက်ရေးအတွက်ကောဒီလုံလောက်တဲ့ငွေလို့ရောဆရာတို့အနေနဲ့ယူဆပါလားခင်ဗျ
ဒီဟာစင်ရေးဆုံးပြည်နယ်တခုအဲ့ဒီလောက်လောက်ငွေကြေးပမာဏကကျွန်တော်တို့ပြောမည်ဆိုရင်ပါမယ်လောက်ပေးဖြစ်ပါတယ်ဒီဟာကကျွန်တော်တို့လုံးဝပြောမည်ဆိုရင်ဒီငွေကြေးပမာဏကကျွန်တော်တို့ရခိုင်ပြည်နယ်အတွက်ကလုံးဝကိုနေပြီးလုံလောက်မှုမရှိတဲ့ကိန်းဂဏန်တွေပါပဲအဲ့ဒါမှတော့ကိုအောင်မဆုံးနိုင်ဘူးဆိုရင်ကျွန်တော်တို့လေတော်တော်အံ့ဩကြတာပေါ့ဒီအစိုးရဖွေဖို့
ဟုတ်ကဲ့ကဲ့2012တော့လည်းပဲအဲ့လိုမျိုးငွေတွေပြန်ပြီးတော့အဲ့ပြန်ပို့လို့ပြန်အပ်ရတယ်ဆိုပြီးကြားသိရပါခင်ဗျအဲ့ဒါဟုတ်ပါလားခင်ဗ
ျဟုတ်ပါတယ်2013ကလည်းကျွန်တော်တို့4ဘီလီယံ4ဘီလီယံကျော်လောက်ကိုပြင်အပ်လိုက်ရတယ်ဆိုပြီးကျွန်တော်တို့ကအဲ့ဒီအစိုးရဖွေကဝန်ကြီးတွေစီကကြားရတာပေါ့ဒါပေမဲ့အဲ့ဒီတုန်းကတော့ဒီလိုမျိုးအစီရင်ခံစားအတိအကျမထုတ်ခဲ့တဲ့အတွက်ကြောင့်ဒီလိုမျိုးဟိုးလေးတကြောမဖြစ်ခဲ့တာဒီနေ့ကတော့အစီရင်ခံစာထွက်လာတော့အဲ့ဒါပဲအကုန်လုံးကျွန်တော်တို့ဟိုတိတိကျကျသိရတာပေါ့
အခုလိုမျိုးပေါ့လေအလားတူကိစ္စမျိုးတွေနောက်နှစ်တွေနောက်နှစ်တွေမှာမဖြစ်ပေါ်အောင်လို့ဘယ်လိုများဆောင်ရွက်မယ်ဆိုပြီးတော့အစိုးရအနေနဲ့ကတိပြုတာများရှိပါလေခင်ဗျာနောက်ထပ်လွှတ်တော်အနေနဲ့ရောဒီကိစ္စအနေနဲ့ပတ်သက်ပြီးတော့ဘယ်လိုများဒီပေါ်ကြီးကြပ်ဖို့ပေါ်ထိန်းသိမ်းဖို့အခြေအနေရှိပါလေခင်ဗျာ
ဒီဟာကိုသူတို့အစိုးရဖွေးအနေနဲ့ဒီရတိကြတဲ့အာမခင်ရှဲတာဝန်တိမုံတာဝန်ရှိမုံပိုင်းအနေနဲ့သူတို့အာမခင်ရှဲကတည်းကတော့ပေးမတော်ဘူးဒီနေ့အတွက်အဲ့ဒါကြောင့်လေကျွန်တော်တို့အနေနဲ့ကလည်းသိဟွာမကြည်နဲ့ရှင်ကြဖို့ပေါ့အဲဒီလွှတ်တော်အနေနဲ့ကလည်းပြောမည်ဆိုရင်ကျွန်တော်တို့လွှတ်တော်ကဥပဒေပြုရအနာပေးလို့ရတဲ့ဘိုင်းဆိုတော့သူတို့ကို check and balance တွေလုပ်နိုင်တယ်အဲ့ဒီဟာနဲ့ပဲပြီးရင်စီမံခန့်ခွဲမှုဘိုင်းတွေကိုကျွန်တော်တို့ကကျေးဝင်ဝင်ပြီးကျွန်တော်တို့ဟိုဖီမန်ပိုင်ခွင့်မရှိတော့ကျွန်တော်တို့ကတိုက်တွန်းရုံပဲတိုက်တွန်းလို့ရပါတယ်အဲဒါကြောင့်ကျွန်တော်တို့ကတော့ဆက်တော်ကျင်းပတဲ့ကာလတိုင်းမှာဒီဟာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အမြဲတမ်းကျွန်တော်တို့တိုက်တွန်းဆွေးနွေးပေါ်မလို့တော့ဆက်တော်ကိုယ်စားလှယ်တွေရောဆက်တော်ကရောအဲ့လိုမျိုးဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့ခင်ဗျအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့